မေလ22ရက်နေ့ကနေစတင်ပြီးထိုင်းနိုင်ငံကမြန်မာအလို့သမားတွေရာနဲ့ခီပြီးနေရက်ပြန်ကြရမှာ3ရက်အတွင်းလူ2000ကျော်ရှိသွားပြီဖြစ်သလိုနေရက်ပြန်နေကိုကိုဗစ်ရောဂါပိုးစစ်ဆေးနိုင်တာလူ100ကျော်ရှိရမှာစစ်ဆေးပြီးတော့ဟာရောဂါပိုးမတွေ့ရဘူးဆိုပြီးမြောက်ရီပြည်အုပ်ချုပ်ရေးမှူးကပြောပါတယ်ကိုဗစ်အရေးပေါ်ကာလညမထွက်ရအမိန့်နဲ့နေမြေဖြတ်တန်းဝင်ပိတ်ပင်ထားတဲ့ထိုင်းနိုင်ငံမှာမြန်မာလူသမားတွေကိုလုံခြုံရေးအစီအစဉ်တွေထောက်ခံစာတွေနဲ့မေလ22ရက်နေ့ကနေစပြီးနေရက်ပြန်ဝင်ပေးခဲ့ပါတယ်။နေရက်ပြန်တွေကိုမြန်မာဘက်ကတော့အထူးအစီအစဉ်နဲ့ကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးရမှာစစ်ဆေးပြီးတဲ့လူ200ကျော်ကတော့ရောဂါပိုးမတွေ့ရဘူးဆိုပြီး PNV နဲ့မြောက်ရီထရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပါတယ်
။ပထမနေ့က220မြောက်ကျောင်းဆိုတဲ့ဟာအလုံးနဲ့တက်ပါဦးခင်ဗျာ။ဒီနေ့ရောဒီနေ့မှဆက်မှာလေနေ့မှအဆွေရတော့တခွဲချင်းဒီနေ့မှဆက်မှာဟုတ်လားကျွန်တော်နေ့ရတော့ဝယ်ရတယ်ဒီနေ့ရောနည်းနည်းအဆိုင်ပြရတော့မနေ့ကကျွန်တော်ဒီကောင်တို့အစီအစဉ်နဲ့ကျွန်တော်စီးဟိုပြန်ကြမ်းလို့ပြောပြဆောင်တယ်ဒီကနေ့26ရက်ပေါ့26ရက်ဖွယ်ကျွန်တော်ဒီမှာရှိတယ်ဒီနေ့ခွဲပန်းနေတော့နည်းနည်းအဆိုင်ပြရတော့မနေ့က
အခုဆိုရင်နေရက်ပြန်မြန်မာနိုင်ငံသားတွေဟာမြန်မာတန်ရုံထောက်ခံစာတွေနဲ့ပေါ့သူတို့နေထိုင်ရာဒေသအသီးသီးကထောက်ခံစာတွေနဲ့ပါကားတွေငှားပြီးလာနေကြတာတွေရှိတယ်လို့၎င်းကနေမဲဆောက်အထိနေရည်နေနဲ့လာကြတာတွေထိုင်းနဲ့မြန်မာစီစဉ်ထားတဲ့ကားတွေနဲ့လည်းပြန်လာကြတာတွေရှိနေတာကြောင့်ဒီ3ရက်အတွင်းမှာလူရေ2000ကျော်လောက်ရောက်ရှိလာပြီဖြစ်တယ်လို့ဆိုပါတယ်အဲ့ဒီထဲကရခိုင်နဲ့ကယားပြည်နယ်နေပြည်တော်ဘက်ကလူတွေကတော့မပြန်နိုင်ကြသေးဘဲကရင်ပြည်နယ်ကစောက်ကြီးရေးစင်တာတွေမှာထားပြီးကိုဗစ်ရောဂါပိုးရှိမရှိကိုစစ်ဆေးပြီးမှသာတိုင်းဒေသကြီးပြည်နယ်အသီးသီးကစောက်ကြီးရေးစင်တာတွေမှာဝင်ရောက်နေထိုင်ရတာမျိုးတွေလည်းရှိမှဖြစ်တယ်လို့ဆိုပါတယ်တချို့နေရပြန်ဖို့ခက်နေသူတွေကိုတော့ကရင်ပြည်နယ်ကစောက်ကြီးစင်တာတွေမှာထားမှဖြစ်တယ်လို့လည်းဆိုပါတယ်အခုဆိုရင်မြန်မာဘက်ကတော့ထိုင်းကပြန်လာသူအလုံးကိုကိုဗစ်ရောဂါပိုးရှိမရှိကိုစစ်ဆေးပေးနေပြီဖြစ်ပါတယ်ထိုင်းနိုင်ငံမှာတော့အလုံးလက်မဲ့ဖြစ်နေတဲ့မြန်မာတွေကတော့နေရကိုပြန်ဖို့အတွက်နေ့စဉ်မြန်မာတန်ရုံကိုစရင်ပေးသွင်းထားတာလူ3000ကျော်ရှိတယ်လို့လက်လန်းမမီတဲ့ဒေသတွေကတော့မြန်မာတန်ရုံကိုစရင်မပေးသွင်းနိုင်တာကြောင့်ဒေသဆိုင်ရာခွင့်ပြုချက်တွေနဲ့ပဲနေရကိုပြန်လာနေကြတယ်လို့လည်းရောက်ရီတိုင်းအုပ်ချုပ်ရေးမှူးကဆိုပါတယ်ထိုင်းနိုင်ငံထဲမှာကိုဗစ် -19 ဖြစ်ပြီးစက်ရုံတွေပိတ်သိမ်းတာလုပ်သားတွေလျှော့ချတာတွေကြောင့်အလုံးလက်မဲ့ဖြစ်ရတာတွေများလာပြီးမြန်မာနိုင်ငံသားတွေဟာတောင်းနဲ့ချီပြီးနေရပြန်ဖို့ဖြစ်လာတာပါအလားတူပဲနှစ်နိုင်ငံသဘောတူစာချုပ်နဲ့ထိုင်းကိုအလုံးလာလုံးကြမဲ့မြန်မာနိုင်ငံသား6000လောက်ဟာလည်းလာမဲ့ဂျွန်လအတွင်းမှာထိုင်းနိုင်ငံကိုသွားဖို့ရှိနေပါတယ်ဒါပေမဲ့လည်းအခုလိုမျိုးကိုဗစ် -19 အချက်တဲကာလကိုနှစ်နိုင်ငံလုံးမှာကြုံရတာမို့ဒီအစီအစဉ်တိုင်းလုပ်ဖြစ်မဖြစ်ကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးထိုင်းနိုင်ငံကိုပြီးခဲ့တဲ့6လအတွင်းကမှ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့ရောက်လာပြီးအလုတ်လက်မဲ့ဖြစ်နေရတဲ့မြန်မာလူသမားတွေကတော့ထိုင်းနိုင်ငံကိုရောက်တဲ့အချိန်အလုတ်ကန်ခက်ခဲဖြစ်တာတွေထိုင်းမြန်မာနှစ်ဖက်အေဂျင်စီကစာချုပ်ပါစီမံတိုင်းမလုပ်ဘဲစက်ရုံမတူတဲ့နေရာတွေကိုပို့ပစ်တာအလုတ်ကန်မမှန်တာအခကျင်းငွေတွေကလည်းဥပဒေတိုင်းမရတာတွေကိုကြုံနေရတာကြောင့်အခုနေရပြန်ကြရတယ်လို့လည်းပြောပြကြပါတယ်အခုလိုမျိုးကိုဗစ် -19 ဖြစ်နေတဲ့ကာလမှာထိုင်းနိုင်ငံကိုနောက်ပိုင်းဝင်လာကြမဲ့သူတွေအနေနဲ့ဒီအခြေအနေတွေကိုသိချသုံးသပ်ပြီးသတိပြုကြဖို့လိုအပ်တယ်လို့လည်းပြောဆိုနေကြပါတယ်ကျွန်မမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ